တော်တာရှင်များခင်ဗျာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးကတ်ကန်ဗဲရဲ့မနေ့ကပြောကြားချက်မှာမြန်မာနိုင်ငံကလွတ်တော်အသစ်နဲ့အစိုးရတဲ့ပုံမှာအမေရိကန်သဘောထားပြောင်းလဲနိုင်မှုရှိမရှိနဲ့မြန်မာနိုင်ငံနဲ့အနာဂတ်ဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့ရှိမရှိကိစ္စတွေပါပါဝင်ခဲ့တာတွေ့ရပါတယ်ပထမဆုံးမနေ့ကကျင်းပတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့သဘောထားကိုအခုလိုပြန်ပြီးပြောပြပါတယ်
Well, I think we've stated very clearly in the past that we were disappointed with the preparations in advance.
ကျွန်တော်တို့အရင်ကလည်းထုတ်ဖော်ပြောကြားခဲ့ပြီးသားလို့ထင်ပါတယ်။မနေ့ကရွေးကောက်ပွဲမတိုင်ခင်ပြင်ဆင်ခဲ့တာတွေနဲ့ပတ်သက်လို့စိတ်ပျက်ခဲ့ရပါတယ်။ Now, ဒီရွေးကောက်ပွဲလုပ်ငန်းစဉ်ဟာအရင်တင်ထားတာတဲ့အပြစ်အနာအဆာလွန်များခဲ့တယ်ဆိုတာလည်းတွေ့ခဲ့ရပါတယ်။
ဒီကဘွေပြီးလွတ်တော်စစ်ပေါ်ထွက်လာတဲ့ပတ်သက်လို့လဲမစ္စတာကန်ဘဲက
as you know today the new parliament sits inside the country we did welcome the release of Aung San Suu Kyi we have been in deep consultation with her
လွတ်တော်စစ်ခေါ်တာတွေ့ရပါတယ်အာဏာပိုင်တွေကဒေါင်ဆန်းစုကြည်ကိုလွတ်ပေးခဲ့တာကိုကျွန်တော်တို့တကယ်ကြိုဆိုခဲ့ပါတယ်အမေရိကန်နိုင်ငံအနေနဲ့တခြားနိုင်ငံတွေနဲ့အတူဒေါန်ဆန်းစုကြည်နဲ့နီနီကတ်ကတ်အကြံဉာဏ်ယူလှုပ်ဆောင်နေပါတယ်။အမေရိကန်အနေနဲ့မြန်မာအာဏာပိုင်တွေအပေါ်တိုက်တွန်းနေတာကဒေါန်ဆန်းစုကြည်ရဲ့ပါတီကိုတရားရုံးချုပ်ကဘလို့ပဲဆုံးဖြတ်တရားဝင်ပါတီအဖြစ်ရပ်တည်ခွင့်ပေးဖို့ဖြစ်ပါတယ်။
The United States recognizes that there are many problems inside the country. There's the lack of dialogue.
American နိုင်ငံအနေနဲ့မြန်မာနိုင်ငံထဲမှာပြဿနာတွေအများကြီးရှိနေတာကိုတွေ့နေရပါတယ်။အဓိကကတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဆွေးနွေးဖြေရှင်းတာမရှိသေးသလိုပဲနိုင်ငံရေးအကျဉ်းသားအများစုကလည်းထောင်တွေထဲမှာပဲရှိနေပါသေးတယ်။ပြည်တွင်းမှာလူမှုရေးအဖွဲ့အစည်းတွေလှုပ်ရှားဆောင်ရွက်နိုင်မှုကန့်သတ်မှုအခက်အခဲတွေရှိနေပါတယ်။ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီးနိုင်ငံတကာလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိပါလာနိုင်တဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးစာချုပ်ချိုးဖောက်တဲ့လုပ်ရက်တွေကိုဆက်လုပ်နေတာလည်းရှိပါတယ်။ပြဿနာတွေကတော့အများကြီးပါ။အ
ဲဒါကတော့အမေရိကန်နဲ့ထောက်နိုင်ငံကြီးဝန်ကြီးကတ်ကန်ဘဲပြောသွားတာပါ။ဒီလိုပြဿနာတွေစိန်ခေါ်မှုတွေရှိနေပေမဲ့အမေရိကန်အစိုးရအနေနဲ့တိုက်ရိုက်ထိတွေ့ဆက်ဆံရေးကိုတော့ဆက်လက်ကျင့်သုံးသွားမယ်လို့လည်းသူကပြောပါတယ်။
I think the United States nevertheless still believes that a form of engagement and testing the leadership in terms of its goals
American နိုင်ငံအနေနဲ့မြန်မာအစိုးရအသစ်ခေါင်းဆောင်ပိုင်းကမူဝါဒနဲ့ရည်မှန်းချက်တွေကိုစမ်းသပ်ကြည့်ဖို့အတွက်တရားဝင်အစိုးရနဲ့ထိတွေ့ဆက်ဆံရေးကိုဆက်လက်ထားရှိဖို့လိုတယ်လို့ယုံကြည်ပါတယ်အစိုးရအသစ်ကအပြုသဘောအရေးလက္ခဏာတွေနဲ့နိုင်ငံရေးခြေလှမ်းတွေကိုကျွန်တော်တို့အနေနဲ့နီနီကကသတိထားပြီးစောင့်ကြည့်သွားမှာဖြစ်ပါတယ်။နောက်ခြေလှမ်းတွေအတွက်ကျွန်တော်တို့ဘက်ကဆောင်ရွက်မဲ့ခြေလှမ်းတွေလည်းအသင့်ပြင်ထားပါတယ်။ဒါပေမဲ့အခုအချိန်စီးပွားရေးပိတ်ဆို့မှုရုပ်သိမ်းဖို့ကတော့စောလွန်ပါသေးတယ်
။အဲဒါတွေကတော့မနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနိုင်ငံသားရေးစီမံချက်များနဲ့ဥတီချက်များဆိုင်ရာအစည်းအဝေးအတွင်းအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာကတ်ကမ်ဘဲကမြန်မာနိုင်ငံနဲ့ပတ်သက်လို့ပြောကြားတော်တာတွေကိုစုစည်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။